တော်တာရှင်များရှင်ဗြိတိရှ်အင်္ဂလိပ်တို့ဟာမြန်မာနိုင်ငံကိုစစ်သုံးချိန်ဆင်နွှဲပြီး1885ခုနှစ်မှာအပိတိုင်သိမ်းပိုက်ခဲ့ပါတယ်အဲ့ဒီအချိန်တွေကမြန်မာလူမျိုးတွေဟာလည်းလွတ်လပ်ရေးပြန်လည်ရရှိအတွက်တိုက်ခိုက်ခဲ့ကြပါတယ်20ရာစုနှစ်ဦးပိုင်းကာလ1920ကိုရောက်တဲ့အခါတက္ကသိုလ်ဥပဒေပြဋ္ဌာန်းတာကိုအကြောင်းပြုပြီးပထမကျောင်းသားတပိတ်ကြီးပေါ်ပေါက်လာတဲ့အတွက်မြန်မာလွတ်လပ်ရေးတိုက်ပွဲရဲ့တံတန်းဟာလည်းတစ်မျိုးတစ်ပုံပြောင်းလဲသွားခဲ့ပါတယ်အဲ့ဒီကမှဆက်ပြီး1300ပြည့်အရေးတော်ပုံတောင်သူလူသမားအရေးတော်ပုံတွေပါဆက်ပြီးပေါ်ပေါက်လာတဲ့အတွက်တော်ရုံမျိုးပါမကြံတတိုင်းပြည်လုံးအုံကြွပြီးအစိုးရရဲ့အုပ်ချုပ်ရေးရန်တရားပါရပ်တန့်လုံနီးပါအခြေအနေဆိုက်ခဲ့ပါတယ်။1939ခုနှစ်မှာဒုတိယကမ္ဘာစစ်ကြီးစတင်ဖြစ်ပွားပြီးတဲ့နောက်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့ခေါင်းဆောင်လူငယ်တွေဟာဂျပန်နိုင်ငံကိုတိတ်တဆိတ်ထွက်ခွာပြီးခေတ်မီစစ်ပညာသင်ယူပြီးတဲ့နောက်ဂျပန်ရဲ့အကူအညီနဲ့အင်္ဂလိပ်တို့ကိုမောင်းထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့မဟာမိတ်ပြုထားတဲ့ဂျပန်နေဂရိမတီတဲ့အတွက်1945ခုမတ်လ29ရက်နေ့မှာတော်လှန်ရေးတရက်ဆင်နွှဲပြီးဂျပန်နေကိုပြန်ပြီးတိုက်ထုတ်ရပြန်ပါတယ်။ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားကောင်းဆောင်တွေဟာတိုင်းရင်းသားစီလုံးညီညွတ်ရေးကိုအခိုက်အမာမတည်ဆောက်နိုင်မဲနဲ့လွတ်လပ်ရေးမရနိုင်တာကိုနားလည်သဘောပေါက်ကြတဲ့အတွက်ပြည်내ပြည်မမခွဲခြားပဲလွတ်လပ်ရေးကိုတစည်းတစ်လုံးနဲ့ရယူဖို့သဘောတူပြီး1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာပင်လုံစာချုပ်ကိုချုပ်ဆိုခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းတို့ကြဆုံးပြီးတဲ့နောက်မှာလည်းမြန်မာတို့ဟာမပြီးဆုံးသေးတဲ့လွတ်လပ်ရေးခီးကိုဆက်လက်ရှောက်လန်းခဲ့ရမှာဖဆပလအဖွဲ့ချုပ်ဒုတိယကထာဦးနုနဲ့အင်္ဂလိပ်နိုင်ငံဝန်မစ္စတာအက်ဒလီတို့ထပ်မံညှိနှိုင်းဆွေးနွေးပြီးတော့နုအက်ဒလီစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။အဲဒီလိုနဲ့ပဲမြန်မာတစ်မျိုးသားလုံးနှစ်ပေါင်း100ကျော်ဆုံးရှုံးခဲ့ရတဲ့အချုပ်အခြာအာဏာနဲ့လွတ်လပ်ရေးကြီးကို1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပြန်လည်ရရှိခဲ့ပါတယ်။ဒီနေ့ဆိုရင်မြန်မာပြည်လွတ်လပ်ရေးရခဲ့တာ68နှစ်ရှိပါပြီ။မြန်မာပြည်ရခဲ့တဲ့လွတ်လပ်ရေးကိုမျိုးဆက်မတူတဲ့မြန်မာလူမျိုးတွေဘလို့ရှုမြင်ခံစားကြပါသလဲလွတ်လပ်ရေးရပြီးနောက်ပိုင်းတကယ်ပဲမြန်မာပြည်လွတ်လွတ်လပ်လပ်နေနိုင်ခဲ့ကြပါသလားဆိုတဲ့မေးခွန်းနေနဲ့ဝါရင့်နိုင်ငံရေးသမားကြီးတခင်ချန်ထွန်းကိုမေးကြည့်မိပါတယ
်လွတ်လပ်ရေးအနေနဲ့ဗမာပြည်မှာတော့ဘာမှမကြည့်ကြတဲ့လူဆိုရှိလားပေါ့ရှုကြတော့လေမင်းတို့မင်းညစ်ဆိုတဲ့ပုံမျိုးပေါ့ခရရှိသူတို့ဘာလို့များလို့လဲတွေ့လာတဲ့ရတရားဒီကြတော့လွတ်လပ်ရေးအရသာကိုခံစားရပဲနဲ့စိတ်ချင်းရတဲ့သဘောပဲရောက်နေကြရှိတယ်။ဒီဘုံတကံကလည်းမကုန်သေးတော့နည်းနည်းပါးပါးကျန်းနေတော့အဲ့ဒီသဘောဆိုတဲ့လူတွေကလည်းအလုပ်လုပ်ခွင့်နဲ့စားလို့တော့မကောင်းဘူး။သူကလည်းလက်နဲ့မချရဘူး။သူတို့ကလည်းရွာလူရွာသားတွေပေါ့လေ။ဒါသူတို့မင်းကျူရတာနဲ့ကိုကကောင်းစားနေတဲ့သဘောမျိုးအခြေအနေမျိုးရောက်နေတာရှိတယ်။
ဆိုင်ဆီမဆန်းဆန်းနဲ့တရားပရိကလည်းသူကိုယ်တိုင်လွတ်လပ်ရေးရဲ့အရာသာကိုဒင်းပြေကြက်ပြေမခံစားခဲ့ရပါဘူးတဲ့
ပြောရရင်တော့တကယ်လွတ်လပ်ရေးရဲ့အရာသာကိုတော့တင်းတင်းပြေပြေမခံစားခဲ့ရပါဘူးတန်းတူညီမျှအခွင့်အရေးတွေနဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်နိုင်တဲ့စနစ်ကလေးတစ်ခုဖြစ်မယ်လို့ကမှရေးရမြင်စားပဲရှိပါသေးတယ
်ဘဂတကျောင်းသားကိုအောင်ကျော်ကလည်းသူဖြတ်တန်းခဲ့ရတဲ့လွတ်လပ်ရေးနေ့တွေအကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ဒီလူငယ်တွေအနေနဲ့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့သူတွေပေါ်မှာလက်ခံယူပြီးသားဒီလွတ်လပ်ရေးကိုလည်းကျွန်တော်တို့အသိအမှတ်ယူပြီးသားပေါ့ဆိုတော့ဒီဘက်နောက်ပိုင်းမှာလွတ်လပ်ရေးပြီးခဲ့နောက်ပိုင်းလွတ်လပ်ရေးနေ့တွေကတော့ကျွန်တော်တို့ရဲ့အခက်အခဲတွေကျွန်တော်တို့ရဲ့အကျက်တဲတွေကိုဆက်ပြီးတော့တော်လှန်နေကြရင်ဆက်ပြီးတော့တိုက်ပွဲဝင်နေကြရင်လည်းကိစ္စမှန်တဲ့လွတ်လပ်ရေးရဲ့အသီးပွင့်တွေရဖို့လည်းကျွန်တော်တို့ဆက်ပြီးတော့ကြိုးစားနေကြသေးတယ်ပို့ပြီးတော့လည်းမျှော်လင့်နေကြပါသေးတယ
်သူတို့တွေ့မြင်ခံစားရတဲ့လွတ်လပ်ရေးနေ့တွေအကြောင်းမေးပြီးတဲ့နောက်မှာတော့သူတို့လိုချင်တဲ့လွတ်လပ်ရေးဆိုတာဘယ်လိုလဲစကားဆက်မိပြန်ပါတယ်။တော်ရောမြို့ပါမကြမ်းတကယ်ကိုလွတ်လွတ်လပ်လပ်နေထိုင်စီးပွားရှာနိုင်စေချင်ကြပါတယ်လို့တခင်ချန်ထွန်းကပြောပါတယ
်။လက်ရှိဗမာပြည်ဒီလိုလူစုကလုံးပေါ်တောင်းတာကိုနိုင်ငံရဲ့အချုပ်အခြာအနာကိုသာဝရပိုင်ဆိုင်နိုင်ဆိုရယ်ပြည်မြင်ကြဖို့သူချင်းရပ်ပြီးဒိုးတွေပါတယ်ပေါ်ပေါက်လာရင်လည်းမကြောက်မရွံ့နဲ့ဟလာဟိုတိုင်းနန်းနဲ့ဒါလို့ကဲဒါဒီကိုတက်နေဆုံးဖြစ်အောင်ဒေသမားတွေအမိမြေရောဒီလိုကြားလုံးမှာစိုးစားလုပ်ဆောင်ရဖို့ဒီလိုပဲတိုက်ခွန်
းဆိုင်ရဆရာမတော်ဆန်းဆန်းနွယ်ကတော့ပြောရေးဆိုခွင့်ကိုတိထက်ပို့ပြီးလွတ်လပ်စေချင်ပါတယ်တဲ့
ပြောရေးဆိုခွင့်လည်းလွတ်လပ်ခြင်းနဲ့အပြုတော့ဒီတိုင်းရင်းသားအလုံးပေါ့နော်ဗမာလည်းအပါဝင်ပေါ့ဗမာရောမျိုးနွယ်စုအလုံးရောလွတ်လွတ်လပ်လပ်ရည်တည်ခွင့်ရခြင်းနဲ့တကယ်ကိုကိုအချုပ်ချာအာဏာနဲ့ကိုလွတ်လွတ်လပ်လပ် စင်စားတွေးခေါ်ပြီးတော့ဖန်တီးတိဆောက်ခွင့်လေးရတဲ့နိုင်ငံသူနိုင်ငံသားတွေပဲဖြစ်ချင်တာပါ
။ဘက်ကတာကြောင်းသားကိုအောင်ကျော်ကတော့စိုးရင်ကြောင်းကြစိတ်တွေနဲ့ဖြတ်တန်းရတဲ့မနှက်ခင်းတွေမရှိစေချင်တော့ဘူးလို့ပြောပါတယ်
။ကိုရီရောစိတ်တွေရောအားလုံးလွတ်လပ်ခြင်းနဲ့ပမာပြည်မှာနေတဲ့မြန်မာနိုင်ငံသားတယောက်ရဲ့သူတို့တန်ဖိုးအတိုင်းကိုပြည်ပြည်ဝဝခံစားနေခြင်းနဲ့မိုးလင်းနိုင်မိုးလင်းနိုင်အတွက်ကိုကျွန်တော်တို့စိုးရင်ကြောင်းကြနေတဲ့နေနေရတဲ့မနှက်ခင်းတွေကိုကျွန်တော်မဖြတ်ချင်တော့ဘူး။ကျွန်တော်တို့တက်တောင်တက်တာနဲ့ဒီချမ်းချမ်းသာသာနဲ့မနှက်ခင်းနေအားလုံးကိုကြုံကျင်နေအဲ့လိုမျိုးလွတ်လပ်ချင်တာပါ
။သောတာရှင်များရှင်သူတို့တွေမျှော်လင့်တဲ့လွတ်လပ်ရေးမျိုးကိုပြည်သူအားလုံးလည်းလိုချင်ကြမှာမလွဲပါဘူး။ကျမတို့ဟာမလွတ်လပ်ဘူးဆိုတာသိလို့လွတ်လပ်ရေးရအောင်တိုက်ခိုက်ရယူနိုင်ခဲ့တယ်လို့ပဲ။လွတ်လပ်တဲ့တိုင်းပြည်မှာနေထိုင်တဲ့ကျမတို့တွေရတဲ့နဲ့ကျမတို့ရချင်တဲ့လွတ်လပ်ရေးဆိုတာဘယ်လိုလွတ်လပ်ရေးမျိုးလဲဆိုတာသိပြီးအဲ့ဒီလွတ်လပ်ရေးကိုတရားမျှတစွာရအောင်ယူနိုင်ကြတဲ့မြန်မာပြည်သူပြည်သားတွေဖြစ်ပါစေလို့68နှစ်မြောက်လွတ်လပ်ရေးနေ့မှာဆုတောင်းစကားပြောကြားလိုက်ရပါတယ်ရှင်။